အမြဲတမ်းနေထိုင်ခွင့်ရှောက်ထားသူတရားကျော်ကိုမြန်မာအစိုးရကပြည်ကတ်တွေတရားဝင်စတင်ထုတ်ပေးနေပြီဖြစ်ပါတယ်။ အခုအမြဲတမ်းနေထိုင်ခွင့်ရသူအများစုကမြန်မာနိုင်ငံသားဟောင်းတွေဖြစ်ပြီးနောက်ထပ်ရှောက်ထားသူတွေကိုလည်းထပ်မံထုတ်ပေးဖို့စီစဉ်နေပြီဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရရှိဖို့အတွက်ဘာတွေလိုအပ်တယ်လဲဆိုတာနဲ့ဘလို့အခက်အခဲတွေများရှိနေလဲဆိုတာကိုတော့ VOA ရန်ကုန်ရုံးခွဲကမမေခါကတင်ပြပို့ထားပါတယ်ရှင်။တရားရှောက်ထားသူတွေကိုငါးနှစ်နေထိုင်ခွင့်နဲ့နေထိုင်ခွင့်ပေးမှာဖြစ်ပါတယ်။ဒီလိုနေထိုင်ခွင့်နဲ့ပတ်သက်ပြီး လူမှုကြည်ကြရေးနဲ့အမျိုးသားမှပုံတင်ရေးဦးစီးဌာနနိုင်ငံသားသားများရေးရဌာနကညွှန်ကြားရေးမှုဒေါ်အေးသိန်းကအခုလိုပြောပါတယ်။တမန်ကဆင့်ပြူလာတော့၅နှစ်ဒါပေမဲ့တစ်နှစ်တခါပြီးတန်းတင်ကြရမယ်အဲ့တော့အခုစဖို့ပြီးတော့ကြက်ပြီးတမန်ပြူရဲ့တန်းကတော့တစ်နှစ်တော့ရှိတာ။တစ်နှစ်ပြီးရင်ဒါပြီးတော့အခုတန်းတင်ကြည့်အဲ့ဒါဆိုရင်ကျွန်တော်နောက်တစ်နှစ်ဆိုပြီးတက်လဲအစ်စ်ပြင်းမယ်။ ကျွမ်းကျင်ပညာရှင်ရင်းနှီးမြှုပ်နှံသူနိုင်ငံသားဟောင်းများနဲ့နိုင်ငံသားနဲ့ဆက်ဆက်သွေးနှောသူစတဲ့အမျိုးအစားလေးကိုပြီးအာစနစ်နဲ့နေထိုင်ခွင့်ပြုတာဖြစ်ပါတယ်။အမိမဲစည်းဝင်သူတွေအခြားနိုင်ငံတစ်ခုမှာနိုင်ငံရေးခိုလုံခွင့်ရရှိထားသူတွေနဲ့ပြစ်မှုကျူးလွန်ထားသူတွေကိုတော့လက်ခံမှာမဟုတ်ဘူးလို့ လာဝကကထုတ်ပြန်ထားပါတယ်။ပြည်အရှောက်သူအနေနဲ့နိုင်ငံသားဟောင်းဖြစ်ပါကတနှစ်နဲ့ဒေါ်လာ900၊နိုင်ငံသားဖြစ်ပါကတနှစ်နဲ့ဒေါ်လာ1000ပေးဆောင်ရမှာဖြစ်ပြီးမိသားစုအနေနဲ့ကလေးပါဝင်ပါကအသက်9နှစ်အထက်ကလေးပါဝင်ရင်တနှစ်လင်ဒေါ်လာ300ပေးရမှာဖြစ်ပါလေ။9နှစ်အောက်ကလေးတွေကိုတော့ငွေကြေးတစ်စုံတရာကောက်ခံခြင်းမပြုဘူးလို့လာဝကကပြောပါတယ်။ခုလက်ခံလိုက်တဲ့အမျိုးအစားလေးခုမှာနို မာနိုင်ငံမှာ၃နှစ်အထက်တပ်တန်းတိုးနေထိုင်ပူးပြီးမှသာ PR ကိုလျှောက်ထားခွင့်ရှိပြီးနိုင်ငံသားနဲ့ဆက်ဆက်တဲ့သွေးနှောသူတွေအနေနဲ့ကလည်းဒီနိုင်ငံမှာ၂နှစ်အထက်နေထိုင်ပူးမှသာ PR ကိုလျှောက်ထားခွင့်ရှိပါတယ်။ခုလက်ရှိ PR ရရှိသူတွေဟာဒီနှစ်ဇန်နဝါရီလမှမတ်လအတွင်းလျှောက်ထားခဲ့သူတွေဖြစ်ပြီးဒီထက်ကနေစစ်စစ်ခေါ်ယူခဲ့တာဖြစ်ပါတယ်။လျှောက်ထားသူ130ကျော်မှာ120ကျော်ကိုပထမအတုပ်အနေနဲ့လက်ခံခဲ့တာဖြစ်ပါတယ်။ဒုတိယအတုပ်အနေနဲ့မတ်လမှမေလတွင်လျှောက်ထားသူ59ဦးရှိပြီးဒီလျှောက်ထားသူတွေကိုတော့စစ်စစ်နေဆဲဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမောင်မောင်တန်းကပြောပါတယ်။ PR လျှောက်ထားသူတွေခံစားရမယ့်ခံစား권အနေနဲ့ပတ်သက်ပြီးသူကခုလိုပြောပါတယ်
။ PR ကိုခဏခဏသွားကြည့်မှရတော့သူ့အတွက် PR နံပါတ်1ပါ PR ယူရမလို့တော့သူ့ personal ID ပြီး PR ကဝင်လို့တွဲပြီးကြတယ်ဟို PR ကပြန်လဲနော်အဲ့ဒါဆိုတော့ဒီချက်တဲ့အကျဉ်းကြီးဝင်ထွက်နေတဲ့သူတွေအတွက်ကနံပါတ်1အဆင်ပြေသွားတာပေါ့အဲ့တော့တို့နောက်ပိုင်းမှာတို့ကွန်ထရိုးလို့ပါလို့လေထောက်ချအပေါ်အထက်ကိုလာမယ်တို့ဝယ်လို့ရမှာသူကသူ့မိသားစုကခေါ်လာမယ်ဆိုလို့ရင်အဲ့ဒီပီအာဟိုဟာဂျူတဲ့လူအတွက်ကိုတီးရတော့သူ့သူ့ရဲ့သူတို့ပီအာအိမ်တော်ကြီးရှင်အနေနဲ့ဆောင်ရွက်ပေးမယ်
ပြားလျှောက်ထားတဲ့မြန်မာနိုင်ငံသားဟောင်းတဦးကတော့လျှောက်ထားရမှာကြုံတွေ့ရတဲ့အခက်အခဲနဲ့ရလာတဲ့အကျိုးကျေးဇူးတွေကိုအခုလိုပြောပါတယ်
။ဒီပေါ်သူ့ procedure အတိုင်းနဲ့စောင့်ရတာတစ်ခုပေါ့နော်။ခါလိုက်ဆိုလို့ရှိရင်လေဒီမှာကတော့ social အနေနဲ့နေရတာပေါ့။ social အနေနဲ့နေရတဲ့အခါကျတော့ကျွန်တော်တို့ကဒီလာရဲဆိုလို့ရှိရင်ဘာပြောဟိုနိုင်ငံသားကိုပြန်ထွက်တာပြန်ဝင်တာဆိုလို့ရှိရင်စက်ခံအကောင့်တွေကပြန်ပြန်လျှောက်ရတယ်လေ။အဲ့ခါကျတခါလေးတဲ့ processing က၄ပတ်လောက်ကြာတယ်။ခါကျလည်း၂ပတ်လောက်ပဲကြာတယ်။ခါကျ၃ရက်နဲ့ပြီးရပါတော့။ဆန္ဒဆရာကြီးဝင်ရတဲ့ဒုက္ခရောနည်းနည်းတော့ဟိုလွတ်ကင်းသွားတာပေါ့။ခံစားရမခံစားရတော့ဆုံးကပြောလို့ပေါ့။ဒီစင်ကျိုးချာဒီဇာရင်နဲ့နေနေဆိုလို့ရှိရင်အိမ်မှာနေထိုင်ရမရှိတာပဲရှိရတယ်။ဒီဇာနဲ့ဆိုလို့ရှိရင်တော့ကွန်ပျူတာစီရင်ကိုအေးအေးဆေးဆေးနေထိုင်ရရတယ်ပေါ့နော်။အခုဒီ PR ရတဲ့အတွက်ကြောင့်မလို့ဒီနိုင်ငံမှာဗားရဲကြောကြောတရားဝင်ကားမောင်းရတယ်၊ကားဝယ်လို့ရတယ်။ရှင်နဲ့ပိုင်ဆိုင်မှုကပ်ကူလည်းဝယ်လို့ရတဲ့ဟာမျိုးတွေတရားဝင်ဖြစ်တာပေါ့နော
်ပြည်ရရှိသူတွေအနေနဲ့ခံစား권အရာဗီဇာယူစရာမလိုပဲလာရောက်နိုင်တယ်လို့ဒီမှာနေထိုင်စဉ်အတွင်းမှာလည်းဧည့်သည်တိုင်စရာမလိုပဲနေထိုင်권ရမှာဖြစ်ပါတယ်ဒီပြင်အိမ်ဝယ်ယူ권စီးပွားရေးလုပ်ပိုင်း권ကျောင်းတက်ခွင့်နဲ့စေကူတာခွင့်တွေရရှိမှာဖြစ်ပါတယ်။ပြည်ထောင်နေထိုင်တဲ့သူတွေအနေနဲ့အစိုးရဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခွင့်မရှိသလိုရွေးကောက်ပွဲမှာမဲပေးခွင့်ကိုယ်စားလှယ်အဖြစ်လဲဝေရွေးခံခွင့်မရှိကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်။